ပစ်ခတ်ရစဲထားတဲ့ရှမ်းပြည်တပ်မတော်မြောက်ပိုင်းရဲ့ရှေ့တန်းတပ်စခန်းတစ်ခုကိုအစိုးရတပ်ဘက်ကနေပြီးတော့ဒီရပိုင်းတွင်ထပ်မံရုတ်သိမ်းခိုင်းနေတဲ့အပေါ်လက်မခံရကစစ်ရဲရတင်းမာမှုတွေပေါ်ပေါက်နေပါတယ်။ရှမ်းတိုင်းရင်းသားဒီနောက်ထပ်လက်နက်ကင်တပ်ဖွဲ့တစ်ခုဖြစ်တဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့တွေကလည်းဝါတပ်ဖွဲ့တွေနဲ့နယ်မြေတပ်မတ်ရေးကိစ္စအခြေတင်ဖြစ်စရာတွေကြုံနေရတာပါ။ရှမ်းပြည်နယ်တွင်ကစစ်ရိတ်စစ်ရောင်တန်းနေတဲ့အခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင်သတင်းတော်ကိုမိုးစောကဆက်ပြီးတော့ပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ရှမ်းပြည်တပ်မတော်မြောက်ပိုင်းခေါ်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSAR ဒီနှစ်ဇန်နဝါရီလကအပြစ်ခတ်ရစဲခဲ့တဲ့အဖွဲ့ဖြစ်ပေမဲ့ဒီရပိုင်းတွေအတွင်းမှာအစိုးရတပ်ကမိုင်းရှူမြို့နယ်အတွင်းကစခန်းတစ်ခုကိုရုတ်သိမ်းခိုင်းတာကြောင့်နှစ်ဖက်အကြားမှာစစ်ရေးတင်းမာမှုတွေဖြစ်နေပါတယ်။လလောဆယ်မှာနှစ်ဖက်တပ်တွေအကြတင်းမာနေတဲ့အခြေအနေကိုရှမ်းပြည်နယ်အလဲပိုင်းမိုင်းရှူးမြို့အနီးဝမ်ဟိုင်းဒေသမှာအခြေပြုတဲ့ SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်လာကအခုလိုပြောပါတယ်
။မိုင်းရှူးမြို့နယ်သရိုးဖို့ရင်ရဲနေထားတဲ့အဲ့ဒီဆံပူကတော့စိတ်မှာပေါ့။အဲ့ဒီမှာမိုင်းရှူးတပ်ကနေပြီးတော့ဆက်နေတယ်။လုံခဲ့တဲ့လေးနာရီလောက်ပါပေါ့။ကျွန်တော်တို့မရောက်သေးနိုင်တော့လေ။ခုတော့သူတို့တော်လည်းရှိမတော်လာသေးရလေ။ငယ်နေတော့အလန်းဝေးနေတာပေါ့။အဲ့မဲ့သူတို့ဟဲ့ဒီမှာစာရင်းနေရင်းနဲ့လာတယ်လေသူတို့ရှစ်တိုးလာရင်တော့အပြင်းထန်ခိုင်းတော့ဟိုအခြေအနေတော့တင်းဆုံးပ
ါပြီးခဲ့တဲ့ဇွန်လအတွင်းကလည်း SSA မြောက်ပိုင်းနဲ့အစိုးရတပ်တွေအကြားမှာတိုက်ပွဲအပြင်းထန်ဖြစ်ခဲ့ပြီးနောက်ပိုင်းမှာအစိုးရတပ်ရဲ့တောင်းဆိုချက်အတိုင်း SSA မြောက်ပိုင်းကတပ်စခန်းနှစ်ခုကိုရုတ်သိမ်းပေးခဲ့ပါတယ် SSA မြောက်ပိုင်းနဲ့အစိုးရအကြားအပြစ်ခတ်ရက်စဲဖို့သဘောတူလက်မှတ်ရေးထိုးပြီးနောက်မှာတိုက်ပွဲပေါင်းအကြိမ်20ကျော်လောက်ဖြစ်ပွားခဲ့ပြီးဖြစ်ပါတယ်ဒီလိုတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်အပြစ်ခတ်ရက်စဲပေမဲ့အခြေအနေတွေကတိုးတက်မလာဘူးလို့ SSA မြောက်ပိုင်းဘက်ကသုံးသပ်တာလည်းရှိနေပါတယ်
။ကျွန်တော်ကအစိုးရနဲ့လက်မထိုးတာဒီပိုင်းကတော့သူတို့စစ်တပ်ပိုင်းကလုပ်တာဟိုတခြားစီဖြစ်နေတာလေနော်မကန့်ညီဘူးကွာ။ဆိုလို့ရှိရင်လည်းနည်းနည်းပါးပြင်သွားတာကလွှဲပြီးတော့ပါမတိတ်ထူးခြားမလာဘူးကွာ။နော်။တပ်တွေအစံကြီးကလည်းပြောနေတယ်ရောတစ်ဖက်နဲ့တစ်ဖက်ဟိုယုံကြည်လည်းမရှိကြတဲ့ဟုတ်ကွာ
။အပြစ်ခတ်ရက်စဲရဲ့သဘောတူညီချက်မှာရှမ်းတပ်ဖွဲ့ဌာနချုပ်အနီးကအစိုးရတပ်တွေကို9ရက်အတွင်းရုတ်သိမ်းမှုပါရှိပေမဲ့အခုအချိန်ထိရုတ်သိမ်းတာမရှိကြောင်းလည်းသူကဆက်ပြောပါတယ် SSA မြောက်ပိုင်းဘက်ကတော့ငင်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်ဆက်လက်ပြီးတွဲဆုံဆွေးနွေးသွားမှာဖြစ်ကြောင်းဗိုလ်မှူးဆိုင်လာကပြောပါတယ
်ကျွန်တော်ဖက်ကတော့နော်တကယ်စစ်မှန်တဲ့ငင်းချမ်းရေးလူရလို့ပဲကျွန်တော်တို့ကနော် CSV နဲ့မှာထိုးတာဆိုအဲ့ဒါနော်တွဲဆုံဆွေးနွေးဖို့ဘာလို့နော်ကစင်တက်ပြီးတော့ဆွေးနွေးဖို့လဲသူတို့ဘဝနေကြည့်ကြတော့သူတို့ကန်းကန်းလာမယ်ဆိုရင်ကျွန်တော်လည်းနော်ဖက်ဆွေးနွေးဖို့စဉ်းစားရှိပါ
ထိုင်းမြန်မာနယ်စပ်မှာအခြေစိုက်တဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းလိုလူသိများတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA ကတော့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလဇန်းကအပြစ်ခတ်ရစဲဖို့လက်မှတ်ရေးထိုးခဲ့ပြီးအဲ့ဒီနောက်ပိုင်းမှာတိုက်ပွဲပေါင်းအကြိမ်30လောက်ဖြစ်ခဲ့ပါတယ်။ဒီအခြေအနေပေါ်မှာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်ဆက်ကနိုင်ငံတော်သမ္မတစီကိုစာရေးသားခဲ့ပေမဲ့အကြောင်းပြန်တာမရှိသေးဘူးလို့ရှမ်းပြည်တပ်မတော်တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်လောင်ဆိုင်ကပြောပါတယ်
။အစားထဲမှာလေကျွန်တော်တို့ဒီအဖြစ်ခက်ရက်စဲရေးပြုလုပ်ပြီးတဲ့နောက်ပိုင်းဒီပြဿနာတွေဆက်သက်ပြီးတော့ဖြစ်ပေါ်နေတဲ့အတွက်ကြောင့်ကျွန်တော်တို့အဖြစ်ခက်ရက်စဲရေးစပေါ်တူညီချက်တွေကိုပြန်လည်ပြီးတော့တုံ့တက်ပြေချလို့တဲ့အကြောင်းတွေကျွန်တော်တို့ဥက္ကဋ္ဌကြီးကနေတောင်းဆိုထားတာတွေရှိပါတယ်။ပါပါတယ်ခင်ဗျ။အခုတတိယတော့ဘာမှမပြောဘူး။
တချိန်တည်းမှာတော့ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ဝါပြည်သွေးစည်းညညွေးရေးပါတီခေါ်ဝါတပ်ဖွဲ့တွေဟာငမြေတပ်မတ်ရေးကိစ္စတွေမှာမပြေမလည်ရှိနေပါတဲ့။ဒါကတော့ပြီးခဲ့တဲ့လကုံပိုင်းကရှမ်းပြည်နယ်တောင်ပိုင်းမိုင်းတုံမြို့နယ်အတွင်းမှာရှမ်းတပ်ဖွဲ့ဝင်တချို့ကိုဝါတပ်ဘက်ကဖမ်းဆီးခဲ့တာကြောင့်ဖြစ်တယ်လို့ဗိုလ်မှူးဆိုင်လောင်ဆိုင်ကပြောပါတဲ့
။ကျွန်တော်တို့ပြည်သူခတ်တယ်တဲ့။ကျွန်မဝန်ကြားလောက်ကင်လေရှိဖို့တောင်းရတယ်။စိုက်ခင်းနေတယ်ကျွန်တော်တို့ကအန်တီပီအမဲအချိန်မှာဒီလိုကဒီလိုနယ်မြေကြီးကျော်တယ်ဆိုပြီးတော့စီးရဲနဲ့ကျွန်တော်တို့ကိုကြီးအားပေးလာပါပါဒီလိုဖမ်းနာတာတော့ဆက်လက်ရောက်ရှိပါတယ်နောက်တနက်လဲဆက်လက်လက်ပါအဲမိုင်းတုံနယ်မြေထဲမှာကျွန်တော်တို့လှုပ်ရှားနေတဲ့အဲတပ်ဖွဲ့တွေကိုဒီလိုကဝိုင်းပြီးတော့ဖမ်းကြတာပါ
လောလောဆယ်မှာတော့ဖမ်းဆီးထားသူတွေကိုပြန်မလွတ်သေးပါဘူးဖန်စီခံထားရတဲ့သူတွေပြန်လို့ဖို့ကိုတော့တွဲဆုံဆွေးနွေးသွားမှဖြစ်ကြောင်းဗိုလ်မှူးဆိုင်လောင်ဆိုင်ကပြောပါတယ်။ငင်းချင်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒူဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကတော့ရှမ်းပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေဟာနယ်မြေမတတ်မတ်ရသေးတာနဲ့ဆက်ဆံရေးရုံးတွေမဖွင့်ရသေးတာကြောင့်ဖြစ်ကြောင်းနဲ့ငင်းချင်းရေးလုပ်ငန်းစဉ်တွေတဆင့်ပြီးတဆင့်လှုပ်ဆောင်ပြီးရင်တော့ပြည်ထောင်နာတွေပြည်လည်သွားမှဖြစ်တယ်လို့မနေ့ကပြည်သူ့လွှတ်တော်မှပြောဆိုခဲ့ပါတယ်။ ရင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဥက္ကဋ္ဌဖြစ်တဲ့ဒုသမ္မတဒေါက်တာဆိုင်းမောက်ခန်းကတော့အပြစ်ခတ်ရက်စရေးဆောင်ရွက်မှုတွေဟာအခက်မသင့်ရင်အချိန်မရွေးပျက်စီးသွားနိုင်ကြောင်းဒီလ၁၂ရက်နေ့ကနေပြည်တော်မှာကျင်းပတဲ့ပြည်ထောင်စုရင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအစည်းအဝေးမှာပြောဆိုထားပါတယ်။